ဒီနေ့မှာအဆုံးသတ်သွားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာပြည်ကြီးစင်ပေါ်ပြည်တွင်းပြည်ပကမြန်မာပြည်လှုပ်ရှားသူတွေကန့်ကွက်ဆန္ဒပြနေကြပါတယ်။ဝန်ကြီးချုပ်ဟွန်စင်ရဲ့နေ့ရက်ကြာကြီးစင်အဆုံးသတ်တဲ့နေ့မှာပဲနေသက်လန်ရောက်မြန်မာပြည်ကနေအမ်စတာဒမ်မြို့ဒမ်စကွဲရရင်မြန်မာစူဝေးဆန္ဒပြခဲ့ကြပါတယ
်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟာဆိုရင်ကျွန်တော်တို့အခုမြန်မာစစ်ဆိုးရနဲ့ပေါင်းပြီးမြန်မာပြည်ရဲ့အရေးကိုဝင်ရောက်ဆက်ဆံနေကြတာဖြစ်တော့ခင်ဗျာ။ဒါကြောင့်လို့မြန်မာပြည်တပြည်လုံးဟာကမ္ဘောဒီးယားဝန်ကြီးချုပ်မြန်မာပြည်ကိုလာရောက်ခြင်းကိုမိသူနာသဘောတူညီခြင်းမရှိပါဘူးခင်ဗျာ။ဒီအတွက်လည်းကျွန်တော်တို့လာရောက်ဆန္ဒပြခြင်းဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာ84နှစ်ပြည်သွားပြီဖြစ်ပေမဲ့လွတ်လပ်မှုကိုမခံစားရသေးသလိုတိုင်းရင်းသားဒေသတွေမှာပြည်ပခန့်တွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေကိုနိုင်ငံတကာအသိုင်းအဝိုင်းကအယုံဆိုင်လာအောင်ရည်ရွယ်ပြီးဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူကိုမျိုးက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပထမအဆုံးနိုင်ငံခေါင်းဆောင်တူအဖြစ်ရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ကိုရန်ကုန်မြို့မှာလည်းတက်ကြလှုပ်ရှားသူတချို့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့လမ်းနေပေါ်မှာကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ဓာတ်ပုံတွေကိုလူငယ်တချို့ကမီးရှို့ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်